မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်ခံနေရမှုတွေပေါ်ပြည်သူတွေရဲ့တိုင်ကြားမှုတွေမှာထိရောက်စွာအရေးယူနိုင်မှုအားနည်းနေတာဟာနိုင်ငံတွင်တရားဥပဒေစိုးမိုးမှုမရှိတာကိုပြသရာရောက်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုပါတယ်။မြန်မာနိုင်ငံမြို့သားလူအခွင့်အရေးကော်မရှင်ကိုတိုင်ကြားလာတဲ့လူအခွင့်အရေးချိုးဖောက်ခံနေရမှုတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့စုံစမ်းစစ်ဆေးနိုင်ခဲ့ပေမဲ့ကွင်းစင်းစစ်ဆေးဖို့လူအခွင့်အရေးအကျွမ်းကျင်ပညာရှင်တွေလိုအပ်နေလို့အားနည်းမှုတွေရှိခဲ့တယ်လို့ကော်မရှင်ကတုံ့ပြန်ပါတယ်။ဒီဇင်ဘာလ10ရက်နေ့အပီပီဆိုင်ရာလူအခွင့်အရေးနေ့မတိုင်ခင်မြန်မာနိုင်ငံတွင်အကျိုးလှုပ်ရှားမှုတွေလှုပ်ဆောင်နေကြပြီဖြစ်ပါတယ်။အသေးစိတ်ကိုမတ်စုမုံကပြောပြပါမှာ။
အရက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်လို့ဆိုပေမဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးအပိုင်းမှာစစ်တပ်နဲ့အာဏာပိုင်တွေဘက်ကဝင်ရောက်ဆွတ်ဖက်မှုတွေရှိနေလို့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေဆဲဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပါတယ်။မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုသက်ဆိုင်ရာနဲ့လူ့အခွင့်အရေးကော်မရှင်ကိုတိုင်ကြားမှုတွေရှိပေမဲ့လို့ထိရောက်တဲ့အရေးယူမှုမလုပ်နိုင်တာဟာတရားဥပဒေစိုးမိုးမှုအားနည်းနေသေးတာကိုပြသရာရောက်တယ်လို့လည်းလူခွေလှုပ်ရှားသူ Equality မြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
ဟုတ်ကဲ့လူခွေအနေနဲ့တကယ်နိုင်ငံတကာစံချိန်နဲ့ကိုက်ညီတော့နိုင်ငံသားတယောက်ရဲ့လုံခြုံခွင့်ကျွန်တော်တို့မရှိသေးတဲ့အချက်တွေတွေ့နေရတယ်အဲ့တော့ဥပဒေတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ပြည်သူပြည်သားတွေရဲ့လူခွေရအောင်ကာကွယ်ပေးတာမဟုတ်ဘဲနဲ့လူခွေတောင်းဆိုလှုပ်ရှားမှုတွေမဖြစ်နိုင်မှုတွေချုပ်ကင်တဲ့သဘောမျိုးဖြစ်နေတယ်အစိုးရအနေနဲ့လူခွေကိစ္စတွေကိုတကယ်တမ်းနှစ်နှစ်ကာကလှုပ်ဆောင်တဲ့အရာမျိုးမဟုတ်ဘဲနဲ့တန်တရားရှိရှိနဲ့ကျွန်တော်တို့ဖိနှိပ်အောင်လှုပ်ဆောင်နေတဲ့ပုံစံတွေမျိုးစုံတုံးနေတာကျွန်တော်တို့တွေ့ရပါတယ်
မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့နိုင်ငံသားခွင့်ရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်စီကိုရောက်ရှိလာတဲ့တိုင်ကြားမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဒုက္ကဋ္ဌဦးစင်မြန်ကပြောပါတယ
်ကျွန်တော်တို့တိုင်ကြားရေးနဲ့ပတ်သက်လို့တော့ပြည်တော်စုအစိုးရအဖွဲ့ကိုပို့တယ်နောက်ပြည်တော်စုအစိုးရအဖွဲ့ကဆက်လက်ဆောင်ရွက်တယ်အဲ့တော့ပြည်တော်စုအစိုးရအဖွဲ့ပို့တာတွေကတော့ပြန်ကြားချက်ကတော့ကျွန်တော်တို့ပို့တာရဲ့၃ပုံ၃ပုံခန့်တော့ကျွန်တော်တို့ပြန်ကြားချက်ရရှိပါတယ်။ဆိုလိုက်တဲ့အတွက်တိုင်းစားအနေနဲ့တော့အားရကျင်းနဲ့လောက်တယ်လို့ပြောလို့မရတော့လဲအစိုးရဘက်ကပူပေါင်းဆောင်ရွက်မှုအနေနဲ့တော့မဆိုးဘူးပေါ့ဗျာမဆိုးဘူးလို့ကျွန်တော်ဒီလိုလေးပြောချင်တာပေါ့
ပြည်သူတွေကမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုတိုင်ကြားလာတဲ့ဖြစ်စဉ်တွေထဲမှာတော့လေယာမြေသိမ်းဆီးခံရမှုကိုအများဆုံးတိုင်ကြားကြပြီးတရားရေးစီရင်မှုနဲ့ဥပဒေပိုင်းဆိုင်ရာရဲစခန်းတွေပေါ်မှာတိုင်ကြားမှုကဒုတိယအများဆုံးဖြစ်တယ်လို့ဆိုပါတယ်ဒီလိုလူခွင့်ချိုးပေါက်ခံရမှုတွေပေါ့ကွင်းစစ်စစ်ဆေးမှုတွေလုံနိုင်ပေမဲ့လူခွင့်ဆိုင်ရာကျွမ်းကျင်ပညာရှင်တွေနည်းပါလို့အားနည်းချက်ရှိတာကိုတော့ဦးစင်မြန်ကအခုလိုပြောပါတယ်
ကွင်းစင်းစစ်ဆေးရည်နဲ့ပတ်သက်လို့လည်းကျွန်တော်တို့ကော်မရှင်လူကြီးတွေကိုယ်တိုင်ဆောင်ရွက်ရတဲ့အနေအထားမှာရှိပါတယ်ကျွန်တော်တို့ရဲ့ staff တွေကလေ့ကျင့်ပေးနေစေဖြစ်ပါတယ်လေ့ကျင့်ပေးနေစေဆိုတော့ကျွန်တော်တို့ရဲ့တာဝန်တွေကိုလွှဲရနိုင်မှုအတွက်တော်တော်လေးလေ့ကျင့်ပေးအောင်မှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းမှာလူခွင့်ချိုးပေါက်ခံရမှုတွေမှာကျူးလွန်သူတွေကိုအရေးယူအပြစ်မပေးနိုင်တဲ့အပြင်ဆုံးရှုံးနှိမ့်နာမှုတွေကိုကြေလည်အောင်ဖြေရှင်းပေးနိုင်ခြင်းမရှိဘဲနဲ့ပြန်ပြီးတော့မှအာဏာပိုင်တွေရဲ့ချိန်ချောက်မှုတွေရှိနေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့လည်းလူခွင့်လှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ
်ကျွန်တော်တိုင်းပြည်မှာကလူခွင့်ချိုးပေါက်ခံရတဲ့ကိစ္စကိုတိုင်ကြားဖို့ရန်နေရတွေအားနည်းနေတယ်တရားဥပဒေစိုးမိုးမှုအပိုင်းမှာမေးခွန်းထုတ်ပြရတဲ့အများကြီးဖြစ်လာပါတယ်တရားဥပဒေစိုးမိုးမှုမရှိဘူးအပြစ်ပေးခံရမဲ့သူတွေကအပြစ်ကနေကင်းလွတ်နေခြင်းကိုယ်တိုင်ကလူအခွင့်အရေးချိုးဖောက်ဖို့အတွက်တစ်ဖက်တစ်လမ်းကနှီးမျိုးစုံနဲ့အားပေးနေတာဖြစ်ပါတယ်
။ဒါမဲ့ဒီဇင်ဘာလ10ရက်နေ့ဟာအပြစ်ပြီးဆိုင်ရာလူခွင့်ရေးနေ့ဖြစ်တဲ့အတွက်မြန်မာနိုင်ငံတွင်းမှာတော့လူခွင့်ရေးအကျိုးလှုံ့ဆော်မှုတွေစတင်လှုံ့ဆော်နေကြပြီဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာတော့လူခွင့်ရေးပညာပေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ Equality မြန်မာညီမျှကြီးမြန်မာမန္တလေးအဖွဲ့ကနေဦးဆောင်ပြီးတော့အပြစ်ပြီးဆိုင်ရာလူခွင့်ရေးနေ့အထိမ်းအမှတ်ဖြစ်နေနယ်ပယ်သီးသီးမှာရှိတဲ့လူခွင့်ရေးတက်ကြွလှုံ့ဆော်သူတွေရဲ့ဆွေးနွေးဝိုင်းနောက်လူခွင့်ရေးမှတ်တမ်းရုပ်ရှင်ပွဲတော်မှာစုရမှတ်တမ်းဇာတ်လမ်းတွေပြပွဲစတဲ့အစီအစဉ်တွေကိုမန္တလေးမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာလေလူခွင့်ရေးလှုပ်ရှားမှုတွေလှုပ်ဆောင်သွားဖို့ရှိပြီးတော့ကလေးခွင့်ရေးလှုပ်ရှားမှုတွေနဲ့ဒီဇင်ဘာလ13ရက်နေ့မှာတော့ပြည်သူ့ရင်ပြမှာလူခွင့်ရေးနေ့အထိမ်းအမှတ်ဂီတဖျော်ဖြေပွဲနဲ့လူခွင့်ရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်ဖို့ရှိတယ်လို့သိရပါတယ်ရှင်။